အတူပြည်နယ်မြန်မာပြည်သူတွေကိုကာကွယ်ပေးဖို့တာဝန်ကြီးဦးကျော်မိုးထွန်းကထပ်မံတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ရဲ့ဖိနှိပ်သက်ဖြဲမှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုဒီအတူပြည်လို့တော့ခေါ်တဲ့နိုင်ငံတကာကကာကွယ်ပေးရမယ့်တာဝန်ပြတ်ကွက်နေတော့ပဲလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာဝန်ကြီးဦးကျော်မိုးထွန်းကဆွလိုက်ပြီးအတူပြည်နယ်အညီအမြန်ဆုံးကူညီပေးဖို့ထပ်တောင်းဆိုလိုက်တာပါ။မြန်မာနိုင်ငံအတွင်းဆိုးဝါးလာတဲ့အခြေအနေတွေဟာပြည်တွင်းအာဏာပိုင်တွေကပြည်သူတွေကိုကာကွယ်စောင့်ရှောက်ဖို့ပြတ်ကွက်တာတွေမကတော့ပဲစစ်တပ်ကအာဏာအတွက်လူတွေကိုကြောက်ရွံ့ထိတ်လန့်အောင်ရည်ရွယ်ချက်ရှိရှိအကြမ်းဖက်တိုက်ခိုက်နေတာဖြစ်လို့2005ခုနှစ်ကတည်းကချမှတ်ခဲ့တဲ့ဒီအတူပြည်ပါဆိုးဝါးပြင်းထန်တဲ့လူခွင့်ရပြည်မှုသတ်မှတ်ချက်တွေနဲ့ကိုင်ရင်နေတဲ့အခြေအနေပြက်ပြက်သားသားအရေးယူပေးပါလို့သံမကြီးဦးကျော်မိုးထွန်းကမနေ့ကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပတဲ့အတူပြည်ဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲမှာတောင်းဆိုသွားတာပါ။ဒါပေမဲ့အမေရိကန်ပါဝင်ကမ္ဘာ့ခေါင်းဆောင်တချို့ကကုလလုံခြုံရေးကောင်စီကချမှတ်ထားတဲ့ R2P ကိုလက်တွေ့အကောင့်ထဲပေါ်ကိုပြက်ကွက်နေခဲ့တယ်လို့လည်းတမ္မကြီးဦးကျော်မွန်ထွန်းကပြောပါတယ်ခင်ဗျ။